အခုတော့ဒီကနေ့ကြားရောက်တဲ့မြန်မာလူလတ်ရင်းနှီးဖက်ကိုလှည့်ပေးပါရစေ။မြန်မာနိုင်ငံကိုတန်းတူခွင့်ရှိတဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံအဖြစ်မြင်တွေ့ကျင်းလာပြီးဖြစ်တဲ့အကြောင်းပြပရောက်နိုင်ငံရေးသုံးသပ်သူတို့ကပြောပါရစေ။ဒီကနေ့ဇန်နဝါရီလ4ရက်နေ့မှာကြားရောက်တဲ့82နှစ်မြောက်လူလတ်ရင်းနှီးအခါတည်းမှာအခုလိုပြောလိုက်ကြတဲ့အကြောင်းတွေကိုကိုညာဝင်းအောင်ကစူးစီးတင်ပြထားပါရစေ
။မြန်မာနိုင်ငံလူလတ်ရင်းရဖို့ဗိုလ်ချုပ်အောင်ဆန်းအင်္ဂလန်ကိုတွားရောက်ဆွေးနွေးခြင်းမှာတောင်တန်းဒေသတွေကသဘောမတူရင်လွတ်လပ်ရေးမပေးနိုင်ဘူးလို့ငြင်းလွှတ်လိုက်တာကြောင့်ကချင်ချင်းဆန်းစတဲ့တောင်တန်းဒေသခေါင်းဆောင်တွေနဲ့ပြန်လည်ညှိနှိုင်းပြီး1949ဖေဖော်ဝါရီ12ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းသာခေါင်းဆောင်ကြီးတွေပင်လုံစာချုပ်ကျုပ်ဆိုခဲ့တာပါလွတ်လပ်ရေးရဖို့ဒီလိုအတူတကွကြိုးပမ်းခဲ့ပေမဲ့1948လွတ်လပ်ရေးရပြီးချိန်ကစလို့ပြည်နယ်နဲ့တိုင်းသားတွေကြားပြည်တွင်းစစ်မီးတောက်လောင်လာခဲ့တာအခုချိန်ထိအပိတ္တမငြိမ့်နိုင်လေသလိုပုံမျိုးမှုလည်းနည်းနေစေဖြစ်ပါလေတိုင်းသားဒေသတွေမှာကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ကြားထမ်းခွင့်တွေရှိတဲ့လွတ်လပ်တဲ့မြန်မာနိုင်ငံကိုမြင်တွေ့ကျင်တယ်လို့ပြောလာသူကအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါလေ
ကျွန်တော်တို့အခုဆိုရင်လွတ်လပ်ရေးရပြီလို့သာပြောတာပြည်တော်စုမြန်မာနိုင်ငံမှာနေထိုင်တဲ့တိုင်းရင်းသားတွေအားလုံးလွတ်လပ်မှုမရကြသေးဘူးဗျပြည်ထောင်စုဆိုကြတဲ့ကကျွန်တော်တို့ပြည်ထောင်တွေစုထားတဲ့နိုင်ငံဖြစ်တယ်ဆိုတော့ပြည်ထောင်စုထဲမှာပါဝင်နေတဲ့ပြည်ထောင်တွေအားလုံးကျွန်တော်တန်းတူညီမျှမှုရှိဖို့လိုတယ်နောက်ပြီးတော့ကျွန်တော်တို့လွတ်လပ်စွာကိုယ်ပိုင်အုပ်ချုပ်မှုလည်းရှိဖို့လိုတယ်ကိုယ်ပိုင်ကြထမ်းမှုလည်းရရှိဖို့လိုတယ်ကျွန်တော်တို့အားလုံးဒီမှာပြည်ထောင်စုထဲမှာပါဝင်တဲ့ပြည်ထောင်တွေအားလုံးတကယ်လို့တန်းတူညီမျှမှုရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ကစီလုံးပြီးတော့မှတိုင်းပြည်ကြီးတာယာလာမယ်ငင်းချမ်းလာမယ်တိုးတက်လာမယ်လို့ကျွန်တော်တို့မြင်တယ
်တန်းတူညီမျှခွင့်ရှိလာမှသာကိုမျိုးတိုးတက်တဲ့မြန်မာနိုင်ငံကိုမြင်လာရလိမ့်မယ်လို့ပြောသူကဂျာမနီနိုင်ငံဘာလင်တက္ကသိုလ်အာရှရေးရာဌာနကတိကဟောင်းဦးကင်မောင်စောဖြစ်ပါလေ
ကျွန်တော်ဒီကုစားနေတာကမှဒီရလည်းယူခဲ့တာများစောတယ်လားလို့ထင်မိတယ်ဘာလို့ထင်မိတယ်ဆိုတော့ဗမာပြည်စစ်တောင်းနှစ်ခါခံတာရယ်အင်္ဂလိပ်ပြည်ဂျပန်ဝင်မှတစ်ခါတစ်ခါဂျပန်ပြည်အင်္ဂလိပ်ပြန်ဝင်မှတစ်ခါပြီးတော့ပြပုံဖြစ်နေနေကမှတွက်လိုက်ရသွားယူတော့ခုနကကောလို့ရမှာလေအဆဆုံးကတွက်လိုက်ရမယူဒီဘက်ထားရင်ပြည်ရရှိရတယ်ခုနအင်္ဂလိပ်ကပြန်ပြီးရမှာနောက်ဒီတိအချက်ကတွက်လိုက်ရရဲ့အရသာဆိုတာကအခုချိန်မှာပြန်စင်စားကြည့်တော့ဘဝမဟုတ်တဲ့တိုင်းရင်းသားတွေကငါတို့ဘဝနဲ့တကယ်လည်းယူပြန်ပြီးတော့မှားပြီးတော့အချိန်ကြီးရမလားမသိဘူး။ဆိုတော့ဒီဘဝမှာကြည့်လာတာဘဝမှာလူမျိုးတစ်မျိုးနဲ့နေတာမဟုတ်ဘူး။အဲဒါတိနေမြတ်အခွင့်အရေးရကြရှိတဲ့အလုံးကြီးတွေမျိုးဝေယူရမယ်။ဆန်စရာရှိတဲ့အလုံးကြီးတွေမျိုးဝေခံရမယ်။အဲလိုဆုံးမတော်နေတဲ့တို့ကဒါသာဖုံပြိုးတဲ့ပြည်အောင်စုဖြစ်မယ်
။ဒီကာလရွေးလျားမှုအောက်မှာနိုင်ငံရေးစနစ်အမျိုးမျိုးကိုဖျက်ဆီးလာခဲ့ရတဲ့မြန်မာနိုင်ငံဟာအင်အားကြီးနိုင်ငံတချို့ရဲ့ဩဇာအရေးလွှမ်းမှုအောက်ကနေလူမျိုးတောင်ရင်မြင်တယ်လို့ပြောသူကအမေရိကန်အင်ဒီယားနာပြည်နယ်က1990ရွေးကောက်ပွဲအနံ့ရကိုယ်စားလှယ်ဒေါက်တာတွင့်စွေဖြစ်ပါတယ
်ဒီလက်ရှိကျွန်တော်တို့ကတော့လာပဲကြည့်ရခင်ဗျာအဲ့ဒီဒီကုမ္ပဏီနဲ့ကြည့်ရဲ့ချိန်မှာအနောက်ကိုယ်တိုင်းမဲ့တော်မှာကြည့်တယ်မှာလွန်းလွန်းတော်အီစလင်းဒီဘုံချောင်းဘုံအခြေအနေမပြေဘူးလို့ပြောပါတယ်နောက်တစ်ခါအဘောဒေဇင်စီလလဲ့အရာတော့ကျွန်တော်တို့ကိုလိုနီလက်အောက်ကတောင်းလာတာဖြစ်တယ်။ကျွန်တော်တို့နိုင်ငံရဲ့အချုပ်အခြာအာဏာဟာကျွန်တော်တို့နိုင်ငံသားဒီအုပ်စုပိုင်ခွင့်ရှိတာမှန်တော့လည်းပဲအရေးအရာတော်တော်များများမှာတခြားနိုင်ငံကြီးတွေအင်ဂျီနိုင်ငံကြီးတွေရဲ့ကမ္ဘာ့ဒီကျင်းချုပ်မှုကြီးသူများလုံးဝကလက်အောက်ခံတဲ့ဘဝကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံတို့ရဲ့ဆန္ဒရဲ့ဖြစ်တဲ့တွေစစ်မှန်တဲ့လွတ်လပ်တဲ့အလားပြည်မြတ်တာတဲ့ပြည်တော်စုမြန်မာနိုင်ငံတော်ဖြစ်စေခြင်းလေလို့ကျွန်တော်ကဆန္ဒရှိပါခင်ဗျာ
မြန်မာနိုင်ငံကိုတနည်းအတွင်းလွတ်လပ်ရေးပေးမယ်ဆိုတဲ့အာမခံချက်နဲ့ဗီဒီဇာဝန်ကြီးချုပ်အက်ဒလီနဲ့မြန်မာခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းတို့1948ဇန်နဝါရီလတည်းမှာသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်1949ဇူလိုင်19မှာဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနည်၉ဦးလုံခြံခံရတာကြောင့်နောင်တက်လာတဲ့မြန်မာနိုင်ငံဝန်ကြီးချုပ်ဦးနုနဲ့ဗီဒီဇာဝန်ကြီးချုပ်အက်ဒလီတို့စာချုပ်ထပ်ချုပ်ဆိုကြပြီး1948ဇန်နဝါရီလ4ရက်နေ့မှာမြန်မာနိုင်ငံလွတ်လပ်ရေးရယူခဲ့တာဖြစ်ပါတယ်ခင်ဗျာ